ဖေဖော်ဝါရီ24ရက်ဒီမနက်ပိုင်းမှာမူဆယ်မြို့တွင်တမုန်ကြီးပြည်သူစစ်ပိုင်ဟိုတယ်နဲ့ကောင်းမှုတုံရက်ခွဲမှာရှိတဲ့မြန်မာစစ်သားစခန်းတစ်ခုကိုတိုင်းသားလက်နက်ကဖွဲ့တစ်ဖွဲ့ကနေနှစ်နေရာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မူဆယ်ဒေသခံဦးဆိုင်တက်ကပြောပါတယ
်ဒီမနက်လေလက်နက်ကအုပ်စုတအုပ်စုကဒီကျွန်တော်တို့မူဆယ်မှာမနက်၄နာရီကနေပြီးတော့၅နာရီထိုးခါနေအချိန်ရောက်တော့ပေါ့ဆောင်းလက်နက်ကြီးတွေနဲ့လာပြစ်တယ်လေလာပြစ်တာဒီဆုံကျော်ရက်ခွဲမှာရှိတဲ့တမုန်ကြီးပြည်သူစစ်ပိုင်ဟိုတယ်နဲ့ဒီအင်္ဂလာပြည်တဲ့အဲ့ဒါဒီဗီဒီယိုစစ်ပိုင်းအများစုကတော့အဲ့ဒီဟိုတယ်ကဒီလောင်သာယုံရှိတဲ့ဗီဒီယိုစစ်ပိုင်းတယ်လို့တော့ကျွန်တော်တို့တိထားကြတယ်လေနော်နောက်ပြီးတော့မှကောင်းမှုတုံမှရှိတဲ့အစိုးရတပ်စခန်းတစ်ခုကိုလည်းလာပြည်တယ်ပေါ့နော
်ဒီပြည်ကမှုတွင်ထိခိုက်မှုအခြေအနေကိုတော့မူဆယ်ဒေသခံဦးဆိုင်တက်ကပဲအခုလိုဆက်ပြောပါတယ
်ထိခိုက်မှုအခြေအနေကတော့အဲ့မှာရှိတဲ့ဗီဒီယိုစစ်အိမ်တိုင်းထိမှနဲနောက်ပြီးတော့မှအဲ့ဒီဟိုတယ်ရဲ့အံလေးကွဲတယ်တက္ကနီပြန်ကိုပြည့်တဲ့နေရာမှာဒီအပြင်းအနေလာပိုက်တဲ့ခွဲကနေမြောက်သေးတယ်လို့ပြောကြတယ်ခင်ဗျ။အခုလာပြစ်တာတော့ကျွန်တော်တို့စင်ကြားရတာကတော့DIA တက်လို့ပြောကြတယ်
။သမုန်ကြီးဂျူရစ်စ်ပိုင်ဟိုတယ်ကိုဥတီတိုက်ခိုက်လာတဲ့အဓိကအကြောင်းရင်းကိုတော့မူဆယ်ဒီရကဦးတောင်းထွန်းကအခုလိုပြောပါတယ်
။ပြစ်ခတ်မှုချိန်ကသူတို့စက်ကြီးမပေးလို့ဝင်ရောက်ပြစ်ခတ်တယ်လို့တော့ပြောတယ်။ဟိုဆန်စော်ရက်ွက်မှာရှိတဲ့ဟုတ်တယ်စက်ကြီးကောက်တယ်လို့တော့ကြားရတဲ့
။မူဆယ်မြို့တွင်ပြေကတိုက်ခတ်မှုအခြေအနေကိုသိရှိဖို့မူဆယ်မြို့မှရဲစခန်းကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ထေချားခြင်းမရှိခဲ့ပါဘူး။ဒီပြေကတ်မှုဟာ KIO ကချင်လွတ်လပ်ရေးဖွဲ့ကလို့ဒေသခံတချို့ကယူဆနေကြတာရှိပေမဲ့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ပူကတော့ဒီမနေ့ပြေကတ်မှုအခြေအနေကိုမသိရသေးပေမဲ့မူဆယ်မြို့နယ်ဘက်မှ KIO နဲ့မြန်မာစစ်သားတို့ကြားတိုက်ပွဲရက်စက်ဖြစ်ပွားနေကြောင်းပြောပါတယ
်။အဲ့ဒါကတော့ကျွန်တော်တိကျမကြားရသေးပါဘူး။ဟိုအောက်ခြေတင်းကမတက်တော့ကိစ္စကတော့ဒါပေမဲ့ဟိုတက်မတော်တော့ကျွန်တော်ရဲ့ဒီတက်မဟာ6ပေါ့နော်အဲတက်ရင်9နေမဲ့ဘက်မှာအဲတို့သူစင်ရဲ့လောက်တာတော့4ရက်လောက်ရှိပြီဒီနေ့နဲ့ဆိုတော့4ရက်လောက်ရှိတယ်မှာတက်ပွဲဖြစ်တာ
ဒီရက်ပိုင်းတွင်မူဆယ်မြို့နယ်အစဒီမာကျေးရွာနဲ့ကိုခိုင်မြို့နယ်နန်းကုတ်ကျေးရွာနီးမှာတိုက်ပွဲဖြစ်ပွားတာရှိခဲ့တယ်လို့လဲဗိုလ်မှူးကြီးနော်ပူကဆိုပါတယ်မူဆယ်မြို့တွင်တိုင်းသားဂျီရူးစေဖွဲ့ရဲ့စီးပွားရေးလှုပ်ဆောင်နေတဲ့ဟိုတယ်နေရာတွေမကြာခဏတိုက်ခိုက်ခံရမှုတွေရှိနေပေမဲ့ဘယ်ဖွဲ့လက်ချက်ဖြစ်ကြောင်းထုတ်ဖော်ပြောတာတော့မရှိသေးပါဘူးလက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတပ်မတော်ကကိုဗစ် -19 ရောဂါတိုက်ဖျက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဒီလကုံစီအပြည့်အကြောင်းကြေညာထားပေမဲ့မူဆယ်နဲ့ကိုခိုင်ဘက်မှာ KIA ဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေသလိုနမ်မရူနဲ့ကြောင်မဲဘက်မှာလည်းတမ်းမလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSF တို့ကြားစီးရဲသိမ်းမှလည်းဆဲဖြစ်ပြီးထောင်နဲ့ချီတဲ့ရွာသားတွေစစ်ပေးတိမ်းရှောင်နေရပါတယ်ခင်ဗျာ